စကိုင်းတိုင်းကမ်းလူမျိုးနယ်အတွင်းကိုမြန်မာစစ်တပ်ကအင်အား100ဝန်းကျင်စီပါတဲ့စစ်ကြောင်း3ကြောင်းနဲ့ဝင်ရောက်ပြီးလက်မြေရှင်းလင်းရေးလုပ်နေတာကြောင့်ကြေးရွာပေါင်း40လောက်ကဒေသခံ3000ကျော်လောက်အထိထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်ဒီကြောင်းသတင်းပေးပို့ချက်ကိုအလိမ့်မှာပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းကမ်းဘလူမြို့နယ်အတွင်းကကျေးရွာတွေကိုမြန်မာစစ်တပ်ကအင်အား300ကျော်နဲ့စစ်ကြောင်း3000ခွဲပြီးနယ်မြေရှင်းလင်းရေးလုပ်နေတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီတပ်တွေစစ်ကြောင်းမထိုးခင်ဖေရီလ13ရက်နေ့ကလေးကစစ်ကြောင်းထိုးမဲ့ရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတို့ထိခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါရယ
်စစ်ကြောင်းက3000ကျော်ခွဲပြီးတော့စစ်ကြောင်းကို100ကျော်အင်အား100ကျော်100ကျော်ပါလေရဒီအင်းလက်ကြီးတို့ဒီမှာရတဲ့ LG မဲဆိုတဲ့တာအရင်တခါမိရှိသွားတဲ့ຢွာတွေအဲ့ဘက်တူကိုပြန်လာပြီးတော့ဒီထိုးနေရကြအခုလောလောဆယ်ကခမ368ကတော့ LG ຢွာကိုရောက်နေပြီခမ369ကတော့ LG ရဲ့ຢွာရဲ့ຢွာနဲ့ခုနှစ်မိုင်ကျော်ကျော်လောက်မှရှိနေရကြအဲခမ368ကတော့ကျွန်တော်ဒီမောင်းတန်ရွာကိုရောက်နေတယ်။အဲလောလောဆယ်တော့မရဘူး။တို့အဲ့လိုပြစ်တာခက်တာတော့မရှိသေးဘူးကြ။တို့ရှစ်ကြောင်းမထိုးခင်ကတော့120ခေါ်လက်နက်ပေါ့။တို့ဒီ606တက်ရင်ကတိုင်2ဘိန်းပါတဲ့ဒီအမြောက်လောင်ချာနဲ့ဒီအဲ့ဒီအခုရှစ်ကြောင်းထိုးမဲ့ရွာဘက်ဒီမှာအပြစ်ထားတယ်ကြ။ခုနှစ်လုံးလောက်ပြစ်ထားတယ်။ဒီတယောက်ထီတယ်နွားတကောင်တီတယ်ကြ။ပြန်လာတော့ပြက်စီးရောမရှိပါဘူး
။ရှစ်ကြောင်းထိုးလာလို့ရွာပေါင်း40လောက်ကဒေသခံ3000ကျော်ဟာတောရီတွေကိုရှောင်ပြေးနေကြရပါတယ်။ဖေရီလာ14ရက်နေ့ကလည်းတောထဲကစစ်ရှောင်းဒဲရီဘက်ကိုစစ်ကောင်စီစစ်ကြောင်းထိုးတာကြောင့်တောထဲကစစ်ရှောင်းတွေထပ်မံထွက်ပြေးနေကြရတယ်လို့စစ်ရှောင်းတချို့ဖမ်းဆီးခံရတာမျိုးတွေလည်းရှိတယ်လို့ဒေသခံတို့ကပြောပါတယ်
စစ်ကြောင်းရွာတွေမှာရွာပေါင်း40လောက်ရှိရကြလူကြီး3000ကျော်လောက်တော့ရှိမှာမှာ2ရက်ရှိပြီရှောင်းတာတော့လောလောဆယ်တော့ပြည်သူ12ယောက်ဘဲဘက်ကတော့အဲ့လိုမိထားတယ်အဲ့ဒါသူတို့ပြန်လွတ်တာလည်းမကြသေးဘူးကြသူတို့ဘာဖြစ်တယ်လို့လည်းအဲ့လိုအကြောင်းမကြရသေးဘူးခမ368ကလောလောဆယ်အဲ့အင်းလက်ကြီးတဲ့ဝင်သွားတဲ့စစ်ကြောင်းအဲ့စစ်ကြောင်းကဒီပြည်သူဒဲရီမှာထမင်းချက်စားပြီးအဲ့ချက်စားတဲ့ဒဲပန်းချင်းကိုဖမ်းလာခဲ့တယ်သူကတော့အင်းလက်ကြီးရွာသားပါတယ်ယမပါတယ်ထိန်တော်ပါတယ်အမျိုးသမီးက3ယောက်ပါတယ်ကြ
လက်ရှိမှာစစ်ဘေးရှောင်တွေဟာနေထိုင်စရာတဲတွေမရှိပဲကွင်းပြင်တွေနဲ့တစ်ပင်တွေအောက်မှာပဲနေကြရပါတယ်။တက်ကြီးရွယ်ဦးတချို့ကတော့မြန်မာစစ်တပ်ဝင်လာချိန်မှာလမ်းဖြတ်ကြောက်ရွံ့ပြီးတတိလစ်မင်းမျောကုန်တာမျိုးတွေဖြစ်ကြတယ်လို့ဒေသခံတွေကအခုလိုပြောပါတယ်
။နေရတာတော့ပဲဒီလိုလက်နက်ကြီးနဲ့ပြစ်မာတွေအဲ့ဒီအခုကြောက်နေရတာအဲ့လက်နက်ကြီးနဲ့ရမ်းပြစ်မာတွေကြောက်ရတာပဲဒီမှာကာကွယ်လည်းမရှိတဲ့ဖြစ်ဒီတက်ကြီးရွယ်ဦးလေးတွေတော့နည်းနည်းစိတ်နှက်ပြီးတော့ဒီလိုမိရာတို့အဲ့လိုကြောက်နှံ့ပြီးတော့အဲ့လိုမိရာတွေတော့ရှိကြတယ်။အဲတော့ဘာမှတော့မဖြစ်တော့ဘူး။အဲလက်မကြီးရမ်းပြစ်မှာပဲအတင်းဆွေးရင်ကြီးကြောက်နေကြတာ
။ဒေသခံတွေစစ်ဘေးရှောင်ကြစင်မှာစံစီစတဲ့အခြေခံစားတောက်ကုန်တွေကိုတော့ယူဆောင်တင်ရခဲ့တာကြောင့်စားတောက်ရေးမှာတိတ်အခက်ခဲမရှိပေမဲ့နေထိုင်စရာအခက်ခဲတွေကတော့ဖြစ်နေကြတယ်လို့ဒေသခံတွေကပြောပါရယ်။ကမ်ဘလူးနယ်တဲကရွာတစ်ရွာမညံအင်းညောင်ပေါက်အင်းဇီးပင်သားရဲသွေးအင်းလေကြီးလေလာတိရတာအင်္ကာတောင်းကျေးပင်အပ်ကန်ယိုကျွန်းပင်ကုန်းထိန်တော်တစ်ပင်သာမကုံးပေမဲဘူကုံးမဲစီစူးတက်အောင်တရာမြန်ကန်သာဇီးဖြူကုံးစင်နေရှမ်းတက်ရောမာကြီးကုံးထောက်ရှာအိုင်ခအုံးသာမောင်တိုင်တိရကောင်ညောင်ကိုင်းကြာပတ်ကံဘူတဲကုံးဘကုံစတဲ့ကြေးရွာတွေကဒေသခံတွေထွက်ပြေးနေကြရတာပါ။ဆီယနာသိမ်းပြီးနောက်ပိုင်းမှာစကိုင်းတိုင်းဟာစစ်ဘေးဒုက္ခတွေအများဆုံးတိုးလာတဲ့ဒေသဖြစ်ပြီးတော့အရေးအတွက်အဖြစ်စစ်ဘေးရှောင်ဦးရေက8သိန်းနီးပါးရှိပါတယ်။ဒီပမာဏဟာစကိုင်းတိုင်းအတွင်းကလူဦးရေစုစုပေါင်းရဲ့15ရာခိုင်နှုန်းအထိရှိတာဖြစ်တယ်လို့မြမမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISV မြမကဖော်ပြထားပါတယ်ရှင်။